This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ16ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယိုအန်ယူဂျီစီရင်သတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ16ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်ဗမော်မြို့ကစကခ21ဌာနချုပ်မကြရေးစစ်ကောင်စီကလေကြောင်းကနေပြင်းထန်စွာတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဗမော်မြို့မှာရှိတဲ့အမှတ်21စစ်စင်ရေးကိုကဲမှုဌာနချုပ်မကြရေးစစ်ကောင်စီဘက်ကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာစကခ21ကိုဖေဖော်ဝါရီလ2ရက်ကစပြီးထိုးစစ်ဆင်တိုက်ခိုက်လျက်ရှိရာမနေ့ဖေဖော်ဝါရီ16ရက်အထိတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးစစ်တုံးမှန်းအချို့ဖမ်းမိထားတယ်လို့ KIA သတင်းပြန်ကြားရေးဌာနကအဲ့ဒီနေ့ညပိုင်းမှာသတင်းဖော်ပြပါတယ်။ဗမော်မြို့သိန်းစစ်စင်ရေးအတွင်းအမြောက်တပ်366ကန်တော်စာတင်ကျောင်းမှရှိတဲ့စစ်ကောင်စီတပ်တန်ကြက်ကတပ်ရင်း9006လေရင်ကွင်းစခန်းတို့ကိုသိမ်းပိုက်ရရှိထားတယ်လို့အသိပေးခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးလေရင် drone တွေနဲ့အဆက်မပြတ်အခုခံနေတယ်လို့အသိပေးထားပါတယ်စစ်ကောင်စီဟာဒီနေ့ဖေဖော်ဝါရီ16ရက်မနေ့အစောပိုင်း3:00လောက်ကစပြီးလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့ဒေသသတင်းရင်းမြစ်အချို့ကပြောပါတယ်အခုလိုစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်မှုကြောင့်မြို့ရင်းမှာရှိတဲ့ပြည်သူပိုင်အိမ်တွေအများစုပျက်စီးနေပြီးတိုက်ပွဲဟာလည်းပြင်းထန်နေစေလို့သိရပါဗျ။ဗမော်မြို့နယ်မှာ2024ခုနှစ်ဒီဇင်ဘာလဇန်ကလေးကစပြီးစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေရာစစ်ကောင်စီဘက်ကတိုက်ပွဲနေရာတွေသာမကတိုက်ပွဲမရှိတဲ့နေရာတွေကိုပါလေကြောင်းကနေတိုက်ခိုက်နေတယ်လို့ KIA သတင်းပြန်ကြားရေးဌာနကထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ။ဒုတိယစီရေးသတင်းအနေဖြင့်မြဝတီမြို့ကနဲလေးရွာကိုစစ်ကြောင်းထိုးလာတဲ့စစ်တပ်ကိုတိုက်ခိုက်ခဲ့ရမှာလက်နက်ခဲယမ်းတွေသိမ်းဆည်းရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြဝတီမြို့မှာရှိတဲ့ကနဲလေးကျေးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရမှာလက်နက်ခဲယမ်းတွေသိမ်းဆည်းရရှိခဲ့တယ်လို့ Cobra Column 2 Venom ကထုတ်ပြန်ပါတယ်။မြဝတီမြို့တောင်ဘက်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကနဲကျေးရွာဘက်စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းပူးပေါင်းတပ်တွေကဖေဖော်ဝါရီလ9ရက်နေ့မှာတိုက်ခိုက်ခဲ့တာကိုအသိပေးထုတ်ပြန်ထားတာဖြစ်ပါတယ်။လက်ရှိကာလဟာတိုက်ပွဲကာလဖြစ်တဲ့အတွက်စစ်ရေးအခြေအနေတွေကိုတော့ Cobra Column 2 Venom စစ်ကြောင်းတာဝန်ရှိသူတွေကအသိပေးပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့ Cobra Column 2 Venom စစ်ကြောင်းကအောင်မြင်မှုရရှိသည့်တော်လန်ရေးတိုက်ဟာစစ်ရောကိုပါနှစ်မြုပ်၍ပြည်သူလူထု၏အကျိုးစီးပွားကိုအမှန်တကယ်လိုလားသောရည်မှန်းချက်ကြီးသူတို့သာတွေ့ရ၏လို့ထုတ်ပြန်ချက်မှာဖော်ပြထားပါရခင်ဗျာဆက်လက်ပြီးထီလင်းမျိုးကစစ်ကောင်စီတပ်ဖွဲ့ဝင်တွေမြို့စွန်နေရာတွေမှာမြေမြုပ်မိုင်းတွေထောင်ထားတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းရောဒေသကံကောခရိုင်ထီလင်းမျိုးကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမြို့စွန်နေရာတွေမှာမြေမြုပ်မိုင်းတွေလာချသွားတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်ထီလင်းမြို့တွင်စစ်သားအင်အား30ခန့်ဟာဒီနေ့ဖေဖော်ဝါရီ16ရက်မနေ့အစောပိုင်းမှာထီလင်းမြို့အရှိမြောက်ဖက်မှာရှိတဲ့မြို့စွန်နေရာတွေမှာမြေမြုပ်မိုင်းတွေလာထောင်သွားတာလို့စစ်သည်တင်းရင်းမြစ်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးဒေသတွင်းသတင်းတွေကိုအသိပေးနေတဲ့ရောအလင်းနှမ်းမှဖော်ပြထားပါတယ်။မိုင်းထောင်သွားတဲ့စစ်ကောင်စီတပ်သား30ခန့်ဟာမိုင်းတွေထောင်ထားခဲ့ပြီးနောက်မနေ့7နာရီခန့်မှာမြို့ရင်းကိုပြန်ဝင်သွားတယ်လို့ဆိုပါတယ်။ မနေ့ဖေဖော်ဝါရီ15ရက်နေ့မနက်10နာရီကျော်အချိန်တုန်းကလည်းထီလင်းမြို့စီပင်ရက်ကွက်မောချောင်းဘေးကငပြောချံမှာစစ်သားတွေထောင်ထားတဲ့မိုင်းတလုံးပောက်ကွဲခဲ့ပေမဲ့လူထိခိုက်မှုမရှိဘူးလို့သိရပါတယ်။ရောဒေတာဂံကောမြို့မှာရှိတဲ့ခလာရ90ကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဖေဖော်ဝါရီလ14ရက်နေ့မနက်ပိုင်းကစပြီးမြို့အဝင်အထွက်ဂိတ်တွေကိုပြန်လည်ပြုပြင်နေတာတွေလည်းရှိတယ်လို့သိရပါတယ်။ဒါကြောင့်ရောနယ်သူနယ်သားများနဲ့ခီးသွွားပြည်သူများအနေနဲ့ထီလင်းမြို့အနီးပတ်ဝန်းကျင်နေရာတွေကိုသွားလာရမှာဂရုစိုက်ကြဖို့ရောအလင်းတန်းကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးပလောနယ်ရှက်ပုံကျေးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုတိုက်ခိုက်မှုစစ်သား10ဦးထပ်မံထိခိုက်သေးဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းပလောမြို့နယ်ရှက်ပုံကျေးရွာကိုဝင်လာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုတိုက်ခိုက်ခဲ့ရာစစ်သား10ဦးထပ်မံထိခိုက်သေးဆုံးသွားတယ်လို့ဗိခရိုင်အမှတ်1တပ်ရင်းပလော PDF တပ်ဖွဲ့ကပြောပါတယ်။ပလောမြို့နယ်ရှက်ပုံကျေးရွာအုပ်စုကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုတော်လိုင်းပူပေါင်းတပ်တွေကဖေဖော်ဝါရီ13ရက်မနက်8နာရီခန့်အချိန်မှာတိုက်ခိုက်ခဲ့တာလို့သိရပါဗျ။ရှက်ပုံရွာထိပ်မှာတကြိမ်တိုက်ခိုက်ခဲ့ပြီးနေ့လယ်တနာရီခန့်မှာလည်းရှက်ပုံကျေးရွာစီတောင်အနီးမှာထပ်မံတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်ဖွဲ့အထိနာပြီးပြန်လည်ဆုတ်ခွာသွားတယ်လို့ဆိုပါဗျ။ဖေဖော်ဝါရီ14ရက်မနက်10နာရီခွဲခန့်မှာလည်းပလောမြို့နယ်ရှက်ပုံကျေးရွာအုပ်စုရေကျိုးကျေးရွာဘက်ကိုတော်လန်းကနေဝင်လာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ရာတိုက်ပွဲပြင်းထန်ခဲ့ပြီးတော်လိုင်းတပ်ပေါင်းစုရဲ့တံပြန်ထိုးစစ်ကိုမခံနိုင်တော့ဘဲအကြမ်းဖက်စစ်တပ်ဟာလေကြောင်းရေကြောင်းပစ်ကူယူပြီးကဲထုတ်ဖို့ကြိုးစားခဲ့ကြတယ်လို့သိရပါဗျ။နေ့လယ်3နာရီဝန်းကျင်မှာအကြမ်းဖက်စစ်တပ်က MI2 ရဟတ်ယာဉ်နဲ့ဘုံးလုံး20ကျော်ကျဲချခဲ့ပြီးရေတပ်ကပါလက်နက်ကြီးတွေနဲ့ပစ်ကူပေးခဲ့တာကြောင့်စစ်ကောင်စီတပ်သားတွေထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့သိရပါဗျ။အဲဒီတိုက်ပွဲမှာစစ်ကောင်စီဘက်ကစစ်သား10ဦးထပ်မံထိခိုက်သေးဆုံးကစစ်တပ်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်ရဲသားပြည်သူတို့ဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တော်လိုင်းပူပေါင်းစစ်ကြောင်းကအတည်ပြုပါတယ်ဒီတိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော်ဗိခရိုင်အမှတ်1တပ်ရင်းကရင်မျိုးသားကာကွယ်ရေးတပ် KNDO တပ်ရင်းခုံနဲ့မဟာမိတ်တပ်ပေါင်းစုတို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးဗိခရိုင်အမှတ်1တပ်ရင်းကရဲဘော်တဦးမြင့်မြတ်စွာအသက်ပေးလူခဲ့ရတယ်လို့ရဲဘော်2ဦးမစိုးရိမ်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းနေဖြင့်ပသိဉ္ကြီးမြို့အခြေစိုက်ခလာရ4ကပြည်သူစစ်2ဦးလက်နက်တွေနဲ့အတူအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းပသိဉ္ကြီးမြို့အခြေစိုက်ခလာရ4မှပြည်သူစစ်2ဦးဟာလက်နက်2လက်ယူဆောင်လာပြီးအလင်းဝင်လာတယ်လို့မန္တလေးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။အဲဒီစစ်သား2ဦးဟာဇန်နဝါရီလ25ရက်နေ့မှာ MA1 တနက်2လက် G418 တောင်းကြီးပေါင်း6ခုယူဆောင်လာခဲ့တယ်လို့သိရပါတယ်။ပြည်သူ့ရင်ဝင်ခိုလုံလာတဲ့ပြည်သူစစ်2ဦးကိုမန္တလေးခရိုင်ပကဖကဂုံပြူစွန့်ဝင်အဖြစ်တယောက်ကိုကြက်30သိန်းစီရှင်းမြင့်ခဲ့ပြီးလွမြောက်နေမျိုးကိုပို့ဆောင်ထားတယ်လို့လည်းအတည်ပြုထားပါတယ်။မန္တလေးခရိုင်ပကဖအဖွဲ့အနေနဲ့အလင်းဝင်လာသူတွေနဲ့အလင်းဝင်လို့သူတွေကိုကြိုးစိုးဆဲဖြစ်တာကြောင့်မန္တလေးခရိုင်အတွင်းကစစ်ကောင်စီလက်အောက်ခံပြည်သူစစ်များတပ်မတော်သားများရဲများအလင်းဝင်ကျင်နေဆိုရင်မန္တလေးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကိုချိတ်ဆက်ဆက်သွယ်နိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာVideo NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ16ရက်နေ့ Video NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။ဒီကြောင်တိုက်ခိုက်ခံရချိန်မှာရှောင်ကျင်ရမယ့်အချက်တွေနဲ့နေအိမ်ဆွခွာရချိန်မှာဆောင်ရွက်တင်တာတွေကို NUG ကဝေဥညီဌာနထပ်မံအတည်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။လေကြောင်းတိုက်ခိုက်ခံရချိန်မှာရှောင်ကျင်ရမယ့်အချက်တွေနဲ့နေအိမ်ဆွန့်ခွာရချိန်မှာဆောင်ရွက်တင်တာတွေကို NUG ကာကွယ်ဦးညီဌာနကဒီကနေ့ February 16ရက်မှာထပ်မံအတည်ပြုထုတ်ပြန်ထားပါတယ်။မြို့သားညီညွတ်အစိုးရ NUG ကာကွယ်ဦးညီဌာနကလေကြောင်းတိုက်ခတ်မှုဘေးအန္တရာယ်ကြုံတွေ့ရချိန်မှာထိခိုက်မှုအနည်းဆုံးဖြစ်အောင်ကာကွယ်နေထိုင်ခြင်းနဲ့ဆိုင်တဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုဒီရက်ပိုင်းမှာအပိုင်းလိုက်အတည်ပြုထုတ်ပြန်ပေးနေတာပဲဖြစ်ပါတယ်။စစ်ကောင်စီဘက်ကရဲသားပြည်သူတွေပေါ်လေကြောင်းအသုံးပြုတိုက်ခိုက်တာတွေဇက်တိုက်ပြုလုပ်နေတာကြောင့်ရသားပြည်သူတွေလေကြောင်းတိုက်ခိုက်မှုအန္တရာယ်ကြုံတွေ့ရချိန်မှာထိခိုက်မှုအနည်းဆုံးဖြစ်အောင်ဘယ်လိုနေထိုင်ရမလဲဆိုတာသိရှိစေဖို့ရည်ရွယ်ထုတ်ပြန်နေတာလို့သိရပါတယ်။နေအိမ်တွေကိုဆွန့်ခွာရပြီဆိုရင်မီးကလုတ်တွေပိတ်ပြီးမိန်ချထားဖို့ချိန်ရပါကရေတိုင်ကြီးတွေရေစီတွေမှာရေဖြည့်ထားခဲ့ဖို့ဓာတ်မိုးကြီးပစ္စည်းတွေရှိရင်အိမ်တကားတော့တွေပိတ်ထားခဲ့ဖို့အတည်ပြုထားပါတယ်။ဂျမတ်စကောင်စီဘက်ကအိမ်တကားတွေဖျက်ဆီးထားခဲ့တာတွေရှိတဲ့အတွက်ရေကြီးပစ္စည်းတွေနဲ့စားနပ်အခါတွေကိုဆင်အိုပလတ်စတစ်ဘုံစာရာရီနဲ့ထည့်ပြီးရေတွင်းမှာမြုပ်နှံထားခဲ့တာဒါမှမဟုတ်လုံခြုံတဲ့နေရာမှာထားခဲ့ဖို့အတည်ပြုထားပြီးဘိုးရန်ပစ္စည်းတွေမရှိရင်တကားတွေကိုစေထားခဲ့ဖို့အတည်ပြုထားပါဗျ။ရှော ချောင်းတိမ်မဲ့နေရာကိုသွားရမယ်ဆိုရင်မိသားစုဝင်တဲ့အချင်းချင်းဆက်သွယ်မပြတ်စေဖို့သူသဖြင့်ကလင်းငယ်တွေကိုဂယူဆိုင်ခေါ်ဆောင်သွားဖို့လိုပြီးမိသားစုဝင်တွေရဲ့အမည်ဖုန်းနံပါတ်နဲ့သွေးအုပ်စုတွေကိုလက်မောင်းပေါ်မှာရေးမှတ်ထားကြဖို့ NUG ကဝေဝန်ကြီးဌာနကတိုက်တွန်းထားပါတယ်။၄ချောင်းတိုက်ခိုက်မှုခံရချိန်မှာဆိုရင်ကြောင်းလန့်တကြားနဲ့ဥတရာမဲ့ထွက်မပြေးဖို့၄ချောင်းတိုက်ခိုက်မှုကိုစူးစမ်းလိုစိမ့်နဲ့ထွက်ကြည့်တာဓာတ်ပုံဗီဒီယိုမှတ်တမ်းတင်တာတွေမလုပ်ကြဖို့အသိပေးထားပါတယ်။မိရောမိသားစုလုံခြုံရေးကိုအထူးဂရုစိုက်တင်ပြီးစူဇန်လိုစိတ်ကြောင့်တပ်အန္တရာယ်ဖြစ်တတ်တာကိုသတိပြုကြဖို့သတိပေးထားပါတယ်။မာကျောတဲ့နေရံတွေတမန်တလင်းနဲ့မြေကြီးတွေမှာမှီနေတာကန်နေတာမျိုးမလုံသင့်ကြောင်းနဲ့တုံခါမှုကြောင့်ဒဏ်ရာရထိခိုက်နိုင်တာတွေဖြစ်တတ်တဲ့အတွက်နေရံတွေမာကျောတဲ့အရာတွေနဲ့ခက်ခွာခွာနေဖို့ဖော်ပြထားပါတယ်။ဗရင်ပေါက်မှန်တွေဟာပောက်ကွဲမှုကြောင့်လွင့်ဆင်လာပြီးအန္တရာယ်ဖြစ်စေနိုင်တာကြောင့်ဗရင်ပေါက်တွေနီးမှာမနေဖို့နဲ့အဆောက်အအုံများအတွင်းမဟုတ်ရင်တတ်နိုင်သမျှလူစုလူဝေးနဲ့မနေဖို့ကြံပြုထားပါတယ်။ဒီကြောင်တိုက်ခိုက်မှုပြီးဆုံးချိန်မှာဆိုရင်လည်းလုံးဝငြိမ်သွားတဲ့အချိန်ကျမှမိမိတို့ပုံအောင်ရနေရာကထွက်ဖို့လက်ရှိပုံအောင်နေသောနေရာဟာလုံခြုံတဲ့နေရာမဟုတ်ရင်လုံခြုံတဲ့နေရာကိုသွားဖို့လိုအပ်ပြီးရရွာအတွင်းကြိုတင်သတ်မှတ်ထားတဲ့စုရက်ဆုံရက်တွေကိုသွားကြဖို့နဲ့လုံခြုံတဲ့နေရာထပ်သွားဖို့လိုမလို့တရင်ရယူဆောင်ရွက်ကြဖို့မြို့သားညီညွတ်ရေးအစိုးရ NUG ကာကွယ်ဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်နောက်ထပ်တင်ပြမယ့်တရင်ကတော့ရခိုင်တပ်တော်ထိန်းချုပ်ထားတဲ့မြောက်ဦးမြို့မှာအစ္စလမ်ချမ်းမြတ်ကိုအားအကုန်ဆောင်ဝဲလက်မအနှင်းပွဲနဲ့မောင်နှောမြို့နယ်မှာဟိန္ဒူဘာသာဝင်တွေရဲ့ရာမဖျားပွဲတော်ကျင်းပတဲ့တွင်ဖြစ်ပါတယ်။ရခိုင်တပ်တော် AA ထိန်းချုပ်ထားတဲ့ရခိုင်ပြည်မြောက်ဒေသမှာအစ္စလမ်ချမ်းမြတ်ကိုအားအကုန်ဆောင်ဝဲလက်မအနှင်းနဲ့ဂျယ်ဆာပွဲနဲ့မောင်နှောမြို့နယ်မှာဟိန္ဒူဘာသာဝင်တွေရဲ့ရာမဖျားပွဲတော်ကျင်းပနိုင်ခဲ့တယ်လို့ဒေသရင်းသတင်းရင်းမြစ်တွေကပြောပါတယ်။မြောက်ဒေသမှာအစ္စလမ်ချမ်းမြတ်ကိုအားအကုန်ဆောင်ဝဲလက်မအနှင်းနဲ့ဂျယ်ဆာပွဲကိုအခု February ပထမပတ်မှာကျင်းပခဲ့တာဖြစ်ပြီးရခိုင်တပ်တော်ကတာဝန်ရှိသူတွေလည်းတက်ရောက်ချီးမြှင့်ခဲ့ကြတယ်လို့ဆိုပါတယ်။စူပါခန္ဓာကိုကျမ်းမြတ်ကွန်အားအာဂုံဆောင်နိုင်သူတွေ၊ဘာသာရေးကောင်းဆောင်တွေ၊မွတ်စလင်ကျေးရွာကလူကြီးတွေနဲ့ရဲသားတွေလည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ထို့အတူမောင်နှမမြို့နယ်အတွင်းဟိန္ဒူလူမျိုးတွေရဲ့ရာမဖျားပွဲတွေကို February 10ရက်နေ့ကနေ12ရက်နေ့အထိ3ရက်တနင်္ဂနွေကျင်းပနိုင်ခဲ့ကြတယ်လို့ဒေသရင်းသတင်းဌာနတွေကဖော်ပြခဲ့ကြပါတယ်။အေးထိန်းချုပ်တဲ့နယ်မြေမှာဟိန္ဒူဘာသာဝင်တွေရဲ့ရာမပွဲတော်ကိုပထမဆုံးဂျေစီကားဆိုတာကျင်းပနိုင်ခဲ့ကြတာလို့သိရပါတယ်။အဲဒီပွဲတော်ဟာဟိန္ဒူဘာသာဝင်တွေအေဂျန်တာယာရေးအတွက်တည်းမဟုတ်ပဲရဲရွာအေဂျန်တာယာရေးနဲ့နိုင်ငံအေဂျန်တာယာရေးအတွက်ရည်ရွယ်ကျင်းပတာဖြစ်တယ်လို့ဘာသာရေးအကြီးအကဲကဆိုပါတယ်။ဒီပွဲတော်ဟာဟိန္ဒူဘာသာဝင်တွေရဲ့အမြင့်မြတ်ဆုံးပွဲတော်တစ်ခုဖြစ်ပြီးမောင်နှောဒေသကိုအေအေးထိန်းချုပ်ပြီးတဲ့နောက်ဒေသငယ်ဟိန္ဒူဘာသာဝင်တွေအနေနဲ့စီကားလှလတ်စွာကျင်းပနိုင်ခဲ့တယ်လို့သိရပါတယ်ရှင်။ဆလဘီဘဂရမြူဟောင်းရင်ကျင်းမှုအမွေးနှစ်များအားဖြည့်ဆည်းနေသူတွေကိုပြင်းထန်စွာရေးယူမယ်လို့တနင်္သာရီစစ်ဌာနတတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတဝဲခိုင်လောင်းလုံးမြို့နယ်မြူဟောင်းချေရွာအုပ်စုမှရှိတဲ့ဘဂရမြူဟောင်းကရင်ကျင်းမှုအမွေးနှစ်တွေကိုဖြည့်ဆည်းနေသူတွေကိုပြင်းထန်စွာရေးယူမယ်လို့တနင်္သာရီစစ်ဌာနကတတိပေးပြောဆိုလိုက်ပါတယ်။ဘဂရမြူဟောင်းရင်ကျင်းမှုကာကွယ်ရေးဆောင်တဲ့ပတ်သက်လို့တနင်္သာရီတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ကဒီကနေ့ဇန်နဝါရီ16ရက်မှာထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။အဝေခိုင်လောင်လုံးမြို့နယ်မြို့ဟောင်းချေရွာအုပ်စုမှရှိတဲ့တာဂရမြို့ဟောင်းဟာမြမတက်ကရစ်133ခုနှစ်ခရစ်နှစ်950တခုနှစ်မှာတည်ထောင်ခဲ့ပြီး2012ခုနှစ်မှာမြေကျေးဥကာကွယ်ရေးဆောင်အဖြစ်သတ်မှတ်ထားပြီးဖြစ်တာကြောင့်တမိုးထားထိန်းသိမ်းရမယ့်ဇုံဖြစ်တယ်လို့သိရပါတယ်။ဒီလိုတမိုးထားထိန်းသိမ်းရမယ့်ဇုံဖြစ်ပေမဲ့လက်နက်ကိုင်လူတစုကဇုံအတွင်းမှရှိတဲ့မြို့ရိုးတွေကိုစစ်ရန်တရားကြီးတွေအုံပြုပြီးဖြိုချဖျက်ဆီးနေတယ်လို့ဆိုပါတယ်။ခုလိုဖျက်ဆီးနေတာတွေရဲ့တန်းကရဲကြဖို့ဒေသခြေဆိုင်တော်လိုင်းအားစုတွေကသတိပေးထားပြီးဆက်လုပ်နေမယ်ဆိုရင်ပြင်းထန်တဲ့ရေယူမှုတွေလှုံ့ဆော်သွားမယ်လို့တနင်္သာရီစစ်ဌာနကထုတ်ပြန်ထားပါတယ်။ဘာဂရမြို့ဟောင်းကရင်ကျင်းမှုအမွေအနှစ်တွေကိုဖျက်ဆီးနေသူတွေဟာဘယ်လက်နက်ကိုင်ဖွဲ့စည်းလို့ထုတ်မပြောသလိုရေယူကိုဖြိုချပြီးရေဖို့ကကွက်ရိုက်ပြီးရောင်းစားဖို့ကြိုးစားလုပ်နေသူတွေကိုဒေသနေပြည်သူတွေကကန့်ကွက်ပြောဆိုနေတာတွေရှိနေပါတယ်ရှင်။ခုနောက်ဆုံးသတင်းကတော့တအောင်တက်မတော်နဲ့တွေ့ဆုံဆွေးနွေးပွဲမတိုင်မီစကောင်စီကနောင်ချုံမြို့နယ်ကိုလေကြောင်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့သတင်းပဲဖြစ်ပါတယ်။တောင်တမရတီယန်နယ်နဲ့တွေ့ဆုံဆွေးနွေးပွဲမတိုင်မီစစ်ကောင်စီကတီယန်နယ်ထိန်းချုပ်ရာနောင်ချိုမြို့နယ်ကိုလေကြောင်းကနေပုံကျဲပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ PSLF တီယန်နယ်သတင်းနဲ့ပြန်ကြားရေးဌာနကထုတ်ဖော်ပြောဆိုလိုက်ပါတယ်။ပြည်အစိုးရရဲ့စီစဉ်ပေးချက်အရပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF တီယန်နယ်ကကိုဇလဲရီဟာစစ်ကောင်စီဘက်ကကိုဇလဲရီနဲ့တွေ့ဆုံမှုမနေ့က February 15ရက်နေ့မှာပြည်နိုင်ငံယူနန်ပြည်နယ်ကိုမင်းမြို့ကိုရောက်ရှိနေပြီလို့ထုတ်ပြန်ကြေညာပြီးနောက်နိုင်ပိုင်းကြာမှာပဲတိုက်ခိုက်ခံရတာလို့သိရပါဗျ။လက်ရှိစီးရေးပြဿနာတွေပြေလည်နိုင်စေဖို့ဒီကနေ့ February 16ရက်မှာတွေ့ဆုံမှုများစတင်မယ်လို့ TNL ဘက်ကအတည်ပြုထားပြီးဖြစ်ပါတယ်။ခုလိုတည်ပြုထုတ်ပြန်တဲ့နေ့မှာပဲစကောင်စီက TNL ထိန်းချုပ်ရာရှမ်းပြည်နယ်မြောက်ပိုင်းကနောက်ချုံမြို့နယ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဝိုင်းတွဲလေရင်သုံးပြုပြီး ဖုန်း185လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ DNL ကဆိုပါတယ်တိုက်ပွဲဖြစ်တာမရှိဘဲစကောင်စီဘက်ကတိုက်ခိုက်ခဲ့တာလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နောင်ချုံမြို့နယ်အတွင်းမှာရှိတဲ့နာဆွေကျေးရွာ၊အုံမတိကျေးရွာ၊ညောင်နီကျေးရွာနဲ့တောင်ရွှေကျေးရွာတို့ကိုတောင်ခန်းစခန်းမှာရှိတဲ့ခမရ436၊တရင်354နဲ့တရင်932တို့ကဖေဖော်ဝါရီလ15ရက်နေ့မှာလက်နက်ကြီးကြီး139လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ DNL ဘက်ကပြောပါရတယ်။အဲဒီနောက်နေ့လယ်2နာရီကျော်အချိန်မှာလည်းစကောင်စီတပ်ကဝိုင်းတွဲလေယာဉ်နဲ့နာဆွေကျေးရွာကိုပုံ38လုံးလာရောက်တဲချခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ကလည်းမိုးကုတ်မြို့ကိုစစ်ကောင်စီကလေကြောင်းအုံပြုပြီးပုံလုံး20ခန်းကျဲချတိုက်ခိုက်ခဲ့တာကြောင့်ဒေသနေပြည်သူ5ဦးသေဆုံးခဲ့ရပြီး19ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။စစ်ကောင်စီနဲ့တွဲဆုံဆွေးနွေးမဲ့ BSLF ကိုယ်စားလှယ်အဖွဲ့ကိုဒုဗိုလ်ချုပ်ကြီးတာချုပ်ကြဦးဆောင်ကမဟာမိတ်ဆက်ဆံရေးဌာနမှဘုံမူကြီးတာမိုဟိန်ပါဝင်ကိုယ်စားလှယ်5ဦးတက်ရောက်မှဖြစ်ပြီးစစ်ကောင်စီကိုယ်စားလှယ်တွေဖြင့် MNDA ကိုကန့်အဖွဲ့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ကာကွယ်ရေးနဲ့စစ်စင်ရေးအထူးဖွဲ့တင်မှုဒုဗိုလ်ချုပ်ကြီးကိုကိုဦးဆောင်မယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio Energy သောတာရှင်များခင်ဗျာ။ဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ကြီးကဗျာအစီအစဉ်မှာရှင်မျိုးငယ်ရေးသားပြီးလွတ်လပ်နွေဦးခံစားရွတ်ဖတ်ထားတဲ့အိမ်ပြန်လန်းဟာမဝေးတော့ဘူးလို့အမြင်ရတဲ့တော်လန်ကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အိမ်ပြန်လန်းဟာမဝေးတော့ဘူးအမှန်တရားတိုင်းမြစ်ကိုဆန်တက်ခဲ့ကြတယ်လှိုင်းဟာထန်နေသေးတယ်လားလှိုင်းကြည့်လဲလှေအောက်ရောက်ရတာပါပဲဒီလိုနဲ့ထက်မြက်မြဓားသွားကိုလွယ်လို့လှိုင်းကျန်းရေဆန်ဖြတ်ကူးခဲ့ကြတယ်အိမ်ပြန်လန်းဟာမဝေးတော့ဘူးငါတို့အရက်မှာရောင်နီခိုဘက်ကမ်းမှာမှောင်ပြီပေါ့အလင်းနဲ့အမှောင်ပြိုင်ပွဲမှာငါတို့ရှေ့လန်းဟာရောင်နီတန်းလာပြီအိမ်ပြန်လန်းဟာမဝေးတော့ဘူးခိုဘက်ကမ်းမှာပြိုကျတော့ငါတို့ကမ်းမှာတောင်ထွန်းမှာပေါ့ရေဟာစီးဆင်းနေဖို့ပဲလိုအပ်တယ်မရမနာတရဇတ်စီးဆင်းနေစေမတရားမှုဟာကြဆုံးရစမြဲမဟုတ်လားအိမ်ပြန်လန်းဟာမဝေးတော့ဘူးအဆုံးအစမဲ့လောကကြီးတဲ့ဘဝဟာခရီးခဲတွေကြီးပါပဲလဲကြတဲ့ခါပြန်ထကြဆုံးတဲ့ခါအာတင်းအယွတ်ယွတ်စီးဆင်းလာခဲ့တယ်အိမ်ပြန်လန်းဆုံးမှာအမေအပြုံးဟာကြိုနေမှာပါပဲအိမ်ပြန်လန်းဟာမဝေးတော့ပါဘူးမေမေရှင်မျိုးငယ်
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီခုတကားတင်ဆက်ပေးမယ့်တော်လန်ရေးတေဂီတအစီအစဉ်မှာယူနီဖောင်းလေးတို့ဂရီဆိုတဲ့တော်လန်ရေးတေဂီတကိုဆရာသားမှတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီလိုတော့ဝါလာပါဘုံမင်းဆုံးငယ်တဲ့လက်တန်တွေအာနာရှင်တွေရိုက်ချိုးသွားတယ်လေနိုင်ငံရေးမို့တာဝန်ကျေဖို့လည်းသုံးချောင်းထောင်ကလေးတာဝန်ကိုစီတိုက်ပွဲနှွဲခဲ့သလေးအမိုင်းညောင်းကောင်းမို့မတော်ရဲ့ဘဝတွေစရိတ်ချပေးခဲ့သလေးဒီသူတွေအတွက်အားလေးဖြစ်ပါစေဓမ္မအတ္တမတိုက်ပွဲကြမှာကြားလေးမရှိဘူးလေစီဒီအန်ဆိုတော့ဘက်တို့လူတွေThank you.
Video Energy တို့တရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာဝါဘာသာစကားဖြင့်ရာခေလမှတင်ဆက်ပေးထားပါတယ်ခင်ဗျာ
โอเคมามสินสกาลสนะมัวตายเมเกนพอยบุยแคนกีอัสเมติกรายออนไลน์สตางตวางตัวแคนกระจักพังเอ็นยูจีตุกาอมอยาคิลายสตางจีกันเนปุยปปริดิเอ็นสอบสบรอมปุยสุขสักตับเลนมันแคนกีปมอเอกปุยไปอยู่กันจบหลักระเต็บเตะไม้นอกีปะแวกระดาในรุมปลายเอกคอมอุยสงสังอังบุญยังราเอบุญดีกว่าขนาดตีจะชกไก่เมืองตาลดูวาชีลาอาเฮพันหมอกระดาคีราการาสงไงกระดากระปจุครีกิจยุกันจอบปลักระนุ่มปังกระกุมอัตเกลียปอกระดาสงไงกระเนียกลายชอบเป็นล้องขันขี่ปมอจะชบไก่มังตาลรู้ว่าชีลาอาไม้ปะกวยปืนกล้อมกระดากระกุมนุ่มปังอันปมอจุบจ่อมิวตันยุ่ยยี่อัจจุยะ NUCC อังอาหมายปมอมังปิดังสุลจ่อสนาตังมัง CRPX หมายปมอจุบจ่ออเมือตานญูยิอัจจุยาอนุจีหุติหากาญเนนุมปังอันตะติตะไลปนุกุกราจองเฮพันหมอนายรุมปรายไปอยู่ไอกันจอโปรแกรมเอ็นแกนแนออมติไม้เป็นลงพันหมอกระดานายรุมปรายซอซัมปนกุกรากะจงตะติตะไลพันหมอตุกะไอกออีสังลูกาจีเอ็นกระสนากอนปิหาไปหอนพันหมอกันจอปจุครีอิยูซอนซูเวซอซัมปนกุกราครอมเอติออมพันหมอรับเรื่องเปาะแปดตับแลนเออังอากอสงสังในลิทมอปุยติงติดง่ายพันหมอตุกกะอากอหายตุกเกิดที่อื่นอยู่นั้นอมมอปกเรียมเอ็นปะจอยตับแต่เอตับแลนมันบุยสุขสักสงสังปุนหมอเอตจุบพันหมอกระตับแต่เอตับแลนมันบุยสุขสักขันขี่ปกเรียมหมอปกเรียมอันอังอากอสงสังอายปุนที่กล้วยกราสกรีครอมไม้เปล่าติดติดตะลายมอปติงจีนออายุนั้นยามกว่านั้นกระดาในรุ่มปลายแกนกีปลักระไกเมืองอังอาสนสังปุนกวยกระดลอกลอนเอสนโซวีติปุจีเออังอาสนสังปุนมอกระปะปุนเอกระปลอยกระยามอปติงจีสนเอนอเปล่าที่นักติอาเฮสตังราจิจีแกนในกระดาขีรักเกาสงายกระหักแต่ช่างถืออุปกรณ์กิกระปอกแยมเอ็นวัจุเครดิตีราเรนตงาปนนมกระดาการจอบหลักระไปอยู่ขี้ขอมอุ้ยมอคือเจ้าตีกิจกรายกาประมอกวันปีหาไปหุ่นแขนขี้มอกระปคอไปจออมอยู่นั้นกระดาถืออุปกรณ์กิแขนขี้ประมอไอซีอีประครอมกิเดซามาตันประมอจุบจออมอยู่ตาญิญุยอจุยาเปาดิซาดีมาตันไมกี้ตงาติมเปาอิจักตะเตตลายปนกวยกระจองเลไคแอนราเรงตงาปนนุมพันหมอมาตันปะปนกี้ให้ปนดิพันแสนหลักตะเตตลายออมประมอมาปนกี้แคนคีแกนแน่มอมาปปูนกีกราโกติของกระดะมังตติตะลายบนกวยกระตอง လက်ခိုင်အန်ကဒါကန်ဂျော့ကရပ်လက်ရီယဂျီကိမန်ပခရပ်ခန်ကီဆွန်ဆန်ဖွန်ကွေကရပ်မူရောမေမိုင်ဆွန်ဆန်ဖွန်ကွေကရပ်တီယဂျီအေကဒါစနာကွန်ပီဟာပီဟွန်ပလက်ရညမ်ဥတ်ညမ်ကွေအန်အာကောစမေတီပေါတင်ဒက်တီကွဲကရှောင်းမာအင်တတီတလိုက်ပွန်ကွေကရပ်တောင်းလက်ခိုင်အန်ကဒါရာရင်တငါပွန်နုံကန်ဂျော့ပချုခရကစ်ယူပလက်ရစမန်ကိန်ဒက်ကရပ်สปักตงารามูอังอารอมตงตมูไมกระสอกติปลิรามูอังอาไมกระชุมติลุมอุปกวางตติตลายอังอาก็สมัยที่จุครีดีอยู่กากันจออันตติตลายสนกวนพิหาพิหนในปุณกุกระจองเฮ้ยสตางลุยจิตจิกันเนอมิวตานิญญเยอจุยามังปิดาวสุลงพงติปกวยปินกลอมแคนคีหวยติกระไวปโกมาจักญันกากระอุดกระกุยปลักระญมอุดญมกุยซุนกับยังกวนปิหาปะหุนมาเญปายสะอากระติยักจีดิปายชมสะกวนปิหาปะหุนอังอาปนดิยุกันจอกระยาวติมากวนปิหุติติตลายปนกุยกระจอกกะดักกระปะหูกิแกนเนปะหมอจุบจออัญญูตานญญูยิอัจจุยะปะแกกันจอปลักระกายวงติงชอบนัมบัตราตาจอนี้ไม้กระดากันจอลุมวงเจงยะจีปยาลุมวงเจงปะปนดิกรายลูกระจาสนะปะกวยปินกลอมตาเนพงละไม้กระสนะตับแลนไม้ปะหมอจุบจอปะแกกันจอปลักระปุยหุนจะปุ่งกายตาอาการยูแทดไม้ปะกุยเป็นกลอมปะแกกันจอบหลักรากรุนายตาแตงอูไม้ปะกุยเป็นกลอมกุจากุจีอังอาก็หอยจุเฟติจักแนนกากระยมอุดยมกุยปุยหูนแขนกีส้นสังปุ่นกุยกระหอมกระอุดกระกุยกีไม้กระปะลูกีกระเต็มกระจอยอังอาก็เป่าที่นักติโตกระเต็มตมในปนกุยกระตอกเลือกไฮแอนปะมอหลอลิตังปุยสะอังอากอพันกุยกระติงจือกันขี้ส่วนสังปุ่นกุยกระตันกิติสมัยที่อยู่กันจอลุตายกากวันพิฮาปหุนอมปมอจุบจอบปีปายสะปุยไปอยู่กันจอปะแกะกันจอปลักระยมอุดยมกุยอังอาส่วนสังปุ่นกุยกระกุบกระคอไม้กวันพิฮาปหุนบ่าวตีอยู่กันจอกระนักติปุยอยู่กันจะตีตะลายอยู่กันจอกระกุมส่วนอันนี้สตางปุ่นจิตจีกระดาราเริงตั้งงานน้มกระดาขีติจุบจอตับแลนปุยสุกสักแขนกีมอกเกิดจอหวยกิติปุยปลีไม้ละทาปุยนายกวนปีหาไปหุนตงเวลวิกอไม้เหยยังอังอาเหยอุดกวนปีหาไปหุนแขนกีอังอาก็กวยกระละกระซุมอมอยู่นานมอกเกิดจอปุยกิติไม้นายติงกะรากะอังอามอกเกิดจอปลีบะเคิมกิกระดาเตะกวนปีหาตะกะปุยกวยกระซุมมอกเกิดจอกระสุกสักกับยังกวนปีหาปีหุนกวนบุญตะดายเลียกะปุนดิกวยกระยมปลิดเอิ้นไลฟ์สไตล์อยู่นั้นเลือกไฮแอนปมอจุบจอปุนคอมอุยอัตเกลียอเลียกะปุนกรามัดมอคือกระตมตายตับแลนมันปุยสุกสักคันคีมอคือเจ้าหอยกิตปุยปลิไม้จากปุนละชาคันคีอังอากอตะปุนรากะอังอาไม้นายติงมอคือเจ้าสอกกิตปุยนายติงคันคีตงเวติกะไม้มอคือเจ้าปลิประเคมกิกระเตะแต่เจ้าอ่านปนได้ยุ่มลุยกะไอปนกวยกระตองปุยปะปนตือซุมจูกระดาสิปนแขนกีกระดาปะหักแต่ละคันกวยดีตังเวติมกะกระดาหักแต่มึงช้ำกันแน่กวยกาวติกะกระดาดัดที่หักแต่ถึงสกายกาวกะออมอยู่นั้นกระดาหักแต่ละคันสนราแห่งตังงาพันนมกระดาขีติแขนกีพันหมอจุดจอปวนตุมเนยุมกีกระดาหักแต่ละคายปลิกที่เอิญไลฟ์สไตล์อยู่นานติดตลายไลฟ์สไตล์อินหมอไลฟ์สไตล์ปัสสปอร์ตจุดจอปุบิยูกายขายกระดาจากพังแอนยูจีข้าวัญญัติไปไลฟ์สไตล์อินแกไปกุยกราฟารอมฟาร์รีไม้แกหมอกราบหลัดประกังสนปิดติดตลายแกสไตล์เตมาสนปุกระจับปุ้ย
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ ရေဒီယို NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။